ပါလက်စတိုင်းဟားမတ်စစ်ဘေးကြွအဖွဲ့နဲ့အစ္စရေးတပ်ဖွဲ့တွေကြားတိုက်ခတ်မှုတွေပိုပြင်းထန်လာပြီးဂါဇာကမ်းရံဒေသနဲ့ဂျေရုဆလင်မြို့မှာအနည်းဆုံးလူ40သေဆုံးခဲ့ရပါတယ်။ပါလက်စတိုင်းဘက်ကရဲနဲ့လုံခြုံရေးအဆောင်အချက်တွေရှိတဲ့နေရာတွေကိုပိတ်မှတ်ထားပြီးဒီနေ့မနက်မှာအစ္စရေးဘက်ကလေကြောင်းကနေထပ်ပြီးထိုးစစ်ဆင်တိုက်ခိုက်ခဲ့ပါတယ်။လေကြောင်းတိုက်ခိုက်မှုတွေကြောင့်ရုံးတွေတွဲဖွင့်ထားတဲ့အထက်မြေလူနေစာအုပ်တစ်ခုကြီးကျယ်ပျက်စီးခဲ့ပါတယ်။တိုက်ခတ်တဲ့အချိန်စာအုပ်ထဲမှာတော့လူထုမှမရှိပါဘူး။မနေ့အင်ကာနေကအစ္စရေးဘက်ကလေကြောင်းတိုက်ခိုက်မှုတွေစလုပ်တာကြောင့်ဟားမတ်ကောင်းဆောင်တွေနေတဲ့အရင်အထက်မြေစာအုပ်တစ်ခုပြိုသွားခဲ့ရပါတယ်။အဲဒီနောက်နာဂစာအုပ်ကလူတွေကိုလည်းဘေးလျာကိုချုပ်တင်ဖယ်ရှားထားတာပါ။အစ္စရေးရဲ့အင်ကာနေလေကြောင်းတိုက်ခိုက်မှုဟာထောင်ရင်းရုံးတွေနဲ့ဟားမတ်ကောင်းဆောင်တွေရဲ့အင်တွေကိုပိတ်မှတ်ထားပြီးရော့ကက်နဲ့တိုက်ခိုက်ခဲ့တယ်လို့အစ္စရေးဘက်ကပြောပါတယ်။အဲဒီတိုက်ခိုက်မှုတွေအတွင်းဂါဇာကမ်းရံဘက်မှာလူ35ယောက်သေဆုံးခဲ့ပါတယ်။သေဆုံးတဲ့အထက်ကလေးငယ်10ယောက်ပါဝင်ပြီးလူ100ကျော်လဲထိခိုက်ဒဏ်ရာရခဲ့တယ်လို့ဂါဇာစစ်မှေးဝန်ကြီးဌာနကပြောပါတယ်။ဟာမတ်စစ်ဘက်ကလည်းတနင်္လာနေ့ကစပြီးရော့ကက်လောင်ချပြီးယာကနန်းတွေနဲ့ချီတိုက်ခတ်တိုက်ခတ်ခဲ့ပါတယ်။ဒီအတွက်ဒီနေ့အထိအစ္စရေးဘက်ရှိအက်စကလန်မြို့ကန်2ယောက်ပါဝင်5ယောက်သေဆုံးခဲ့ရပါတယ်ခင်ဗျ။